မြန်မာနိုင်ငံအနေနဲ့ပြင်သစ်ကိုပေးဆပ်ဖို့ကြန့်ရှိနေတဲ့ကျွေးမြီအမေရိကန်ဒေါ်လာတန်550ကိုအတိုးနှုန်း200ခိုင်နှုန်းနဲ့15နှစ်အတွင်းအရစ်ကျပြန်ပေးဆက်သွားဖို့သဘောတူလိုက်ကြပါတယ်။ပြင်သစ်ပြည်ပကုန်သွယ်ရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်တွင်အင်္ဂါနေ့ကအဲ့ဒီလိုသဘောတူလက်မှတ်ရေးထိုးခဲ့ကြတဲ့အထက်မှာစုစုပေါင်းကျွေးမြီရဲ့50ရာခိုင်နှုန်းတန်550ကိုရှော့ပစ်ပေးထားခဲ့တာနဲ့ပတ်သက်တဲ့တရားဝင်သဘောတူညီချက်လည်းပါဝင်ပါတယ်။ဒီအခြေအနေတွေပါဝင်ပြင်သစ်မြန်မာကုန်သွယ်ရေးနဲ့ယင်းနှမြုပ်နှံမှုဆိုင်ရာကိစ္စတွေကိုရန်ကုန်မြို့ကနေကိုချကျော်သိန်းကတင်ပြထားပါတယ်
။ပြင်သစ်နဲ့မြန်မာနိုင်ငံတို့အကြားကျွေးမြီဆိုင်ရာအခုသဘောတူညီချက်ဟာနှစ်ပေါင်း20အတွင်းပထမဆုံးအကြိမ်ဖြစ်လက်မှတ်ရေးထိုးတဲ့သဘောတူညီချက်ဖြစ်ပါတယ်လို့ပြင်သစ်ပြည်ပကုန်သွယ်ရေးဝန်ကြီး Mrs. Nicole Briga ရန်ကုန်မြို့ပြင်သစ်တန်ရုံမှာဗိုလ်ထုနေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲတွင်စကားပြန်ကားတဆင့်ပြောသွားပါတယ်။
J'ai eu l'honneur et la fierté de signer la convention bilatérale entre la France et la Birmanie avec le ministre des Finances.
ဘူရီမနက်ပိုင်းကအင်မတန်ဂုဏ်ယူစရာကောင်းတဲ့နှစ်ဖက်သဘောတူလက်မှတ်ရေးထိုးပွဲတစ်ခုကိုသူတက်ရောက်ခဲ့တဲ့အကြောင်းအဲ့ဒီသဘောတူညီချက်အရကျွေးမြီဒေါ်လာတန်550ကိုလျော့ပစ်ပြီးကြံကျွေးမြီဒေါ်လာတန်550ကိုလည်းအတိုးနှုန်းတက်တက်တာတာနဲ့အရေးကြပေးဆက်ဖို့ပြီးခဲ့တဲ့ဇန်နဝါရီလက Paris Club အစည်းအဝေးတွင်သဘောတူညီထားခဲ့တဲ့အကြောင်းပြည်နှစ်ကုန်သွယ်ရေးဝန်ကြီးကပြောသွားပါတယ်အခုလိုကြွေးမြီလျော့ပေးလိုက်တာကနေအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့အကူအညီနဲ့မြန်မာနိုင်ငံအတွက်ရေရှည်ခိုင်မာတဲ့ဗန္ဒာရေးအခြေအနေကိုထိန်းထားနိုင်ပြီးဖွံ့ဖြိုးတိုးတက်ရေးဆိုင်ရာမူဝါဒတွေကိုစီမံခန့်ခွဲနိုင်မယ်လို့မျှော်လင့်နေတဲ့အကြောင်းပြည်နှစ်တန်ရုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြည်နှစ်ပြည်ပကုန်သွယ်ရေးဝန်ကြီးဟာဗိုလ်ထုနေ့ကနေပြည်တော်မှာဗန္ဒာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအမျိုးသားစီမံကိန်းနဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးတို့နဲ့တွေ့ဆုံခဲ့တယ်လို့ဒေါ်အောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ပြည်နှစ်ကုမ္ပဏီတွေအနေနဲ့တော်ဝင်တိစွာရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့တဘာဝပတ်ဝန်းကျင်ကိုအလေးထားလှုပ်ဆောင်မှုတွေကိုဒေါ်အောင်ဆန်းစုကြည်ကဆွေးနွေးခဲ့တယ်လို့ Mrs. Brick ကပြောပါတယ်။ Mrs. Brick ရဲ့အခုခီးစဉ်ဟာပြင်သစ်အစိုးရရဲ့စီးပွားရေးဆိုင်ရာတာဝန်ရှိသူတူအနေနဲ့ပထမဆုံးခီးစဉ်ဖြစ်တာကြောင့်တနည်းအားဖြင့်အောင်မြင်တဲ့ခီးစဉ်တစ်ခုဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာပြင်သစ်တန်ရုံးကစီးပွားရေးဝန်ဆောင်မှုဌာနအကြီးအကဲ Mr. Dominic Goes ကပြောပါတယ်
။ She wanted to show that the relationship between Myanmar and France isHas to be economic and even commercial in nature.
မြန်မာနဲ့ပြည်သစ်နိုင်ငံကြားဆက်ဆံရေးဟာဘာဝအဖြစ်စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆံရေးဖြစ်ရမယ်ဆိုတာကိုသူကပြချင်ပါတယ်။နိုင်ငံရေးတက်တက်ဆက်ဆံရေးမဟုတ်ပါဘူး။ဆက်ဆံရေးကိုကုမ္ပဏီတွေကြားစီးပွားဆက်ဆံရေးအဖြစ်ပြောင်းလဲရပါမယ်။သူနဲ့အတူပြင်သစ်ကုမ္ပဏီ15ခုလိုက်ပါလာပြီးပြင်သစ်ကုန်သွယ်ရေးကော်မရှင်ရုံးကနေတဆင့်အဆက်အသွယ်တွေတည်ဆောက်ခဲ့ကြပါတယ်။
ပြင်းထန်ပြပကုံတော်ရေးဝန်ကြီးနဲ့အတူလိုက်ပါလာတဲ့ကုမ္ပဏီတွေထဲမှာစိုက်ပျိုးရေးကဏ္ဍ၊အလှကုန်လုပ်ငန်းကဏ္ဍ၊တည်ယူပို့ဆောင်ရေးကဏ္ဍ၊ဗန္ဒာရေးဝန်ဆောင်မှုကဏ္ဍ၊ဟိုတယ်တည်ဆောက်ရေးစီမံကိန်းတွေအတွက်ပြည်သူ့ကာပိုင်ဝန်ဆောင်မှုပေးတဲ့ကဏ္ဍ၊ယထာပို့ဆောင်ရေးကဏ္ဍစတဲ့ကုမ္ပဏီတွေပါဝင်တယ်လို့စီးပွားရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ပြင်းထန်နိုင်ငံအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာအခုခါနိုင်ငံရေးအစားစီးပွားရေးပိုင်းကိုပို့ပြီးအာရုံစိုက်လာပြီလားဆိုတဲ့မေးခွန်းကိုအဲ့ဒီလိုပြောနိုင်ကြောင်းမစ္စတာဒိုမီနီကပြန်ဖြေခဲ့ပါတယ်။UB France ရုံးဟာပြင်သစ်ပြည်ပကုံတော်ရေးဝန်ကြီးဌာနရဲ့လက်အောက်ခံဖြစ်ပြီးလုပ်ငန်းလှုပ်ဆောင်နေတာလအနေငယ်ရှိနေပြီဖြစ်ပြီးတော့ပြည်ပကုံတော်ရေးဝန်ကြီးကဗိုလ်ထုနေမှာတရားဝင်ဖွင့်လှစ်ပေးခဲ့တာပါပြင်သစ်ကမြန်မာနိုင်ငံစီတင်ပို့ကုန်ပမာဏဟာ2023ခုနှစ်ပထမ5လအတွင်း295ရာခိုင်နှုန်းတိုးတက်ခဲ့ပြီးတော့ယူရို 23.6 သန်းရှိခဲ့ပြီးမြန်မာနိုင်ငံကပြင်သစ်နိုင်ငံစီတင်ပို့ကုန်ပမာဏဟာလာဒူကာလာအတွင်းအစပေါင်း 1,250 ရာခိုင်နှုန်းတိုးတက်ခဲ့ပြီးယူရို 1.5 သန်းကနေ 20.4 သန်းအထိတိုးသွားခဲ့တယ်လို့တရင်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ပြင်သစ်ကတင်ပို့ကုန်အများစုဟာလေယာဉ်တွေ၊ဆေးဝါးတွေ၊စက်ပစ္စည်းကိရိယာတွေဖြစ်ပြီးဒီနှစ်ဆန်းကစလို့မြန်မာနိုင်ငံကနေတင်ပို့ကုန်အများစုဟာလက်ဝှက်ရတနာတွေဖြစ်တယ်လို့စီးပွားရေးဌာနအကြီးအကဲကပြောပါတယ်။ဒါအပြင်အထက်ထုတ်ကုန်တွေဟာအခုချိန်ကြီးတော့အရေးအတွက်အများကြီးမဟုတ်သေးပေမဲ့တိုးလာနေတယ်လို့လည်းပြောပါတယ်။ပြင်သစ်စီးပွားရေးလုပ်ငန်းရှင်တွေဟာလည်းတခြားနိုင်ငံတွေကလုပ်ငန်းရှင်တွေလိုပဲလက်ရှိမြန်မာနိုင်ငံကအပြောင်းလဲတွေပေါ်ကျေနပ်အားရရှိကြပေမဲ့ရင်းနှီးမြှုပ်နှံမှုနေရာမှာစိုးရိမ်ချက်တွေကရှိနေတာပါ။
Infrastructure are still not very good. Roads, electricity still not good. Telecoms could improve.
ချီကဆောက်ဦးတွေကရုပ်ရှင်ပိတ်ကြီးမကောင်းတာသေးပါဘူး။လမ်းတွေလျှက်စစ်မီးတွေအခြေအနေမကောင်းသေးပါဘူး။ဆက်သွယ်ရေးပိုင်းတိုးတက်အောင်လုပ်ဖို့လိုပါတယ်။ဒါအပြင်လူသားအရင်းအမြစ်အပိုင်းကိုလည်းပြောရပါမယ်။ကုမ္ပဏီတွေကလိုအပ်တဲ့အရေးချင်းအဆင့်နဲ့မြန်မာနိုင်ငံသားတွေကိုရဖို့ကမလွယ်ကူပါဘူး။လုံနိုင်စွမ်းကရှိပါတယ်။သူတို့ကိုလေ့ကျင့်ပေးဖို့လိုပါတယ်လူတွေကိုလေ့ကျင့်သင်တန်းပေးဖို့ကပြဿနာမဟုတ်ပါဘူးဒါကြောင့်ကုမ္ပဏီတွေကလှုပ်ဖို့လိုပါတယ်အလားတူပါပဲဘန်စနစ်ကလည်းကောင်းကောင်းလေပတ်လှုပ်ဆောင်နိုင်ခြင်းမရှိသေးသလို မြေဈေးအိမ်ဈေးတန်ဖိုးကလည်းပြင်သစ်ကုမ္ပဏီတွေအဓိကထက်သွင်းစဉ်းစားတဲ့အထက်မှာပါနေပါတယ
်မြန်မာနိုင်ငံရဲ့ဟိုတယ်နဲ့ခီးသွွားလုပ်ငန်းဟာအရှိန်အဟုန်နဲ့တိုးတက်လာနေတဲ့ကဏ္ဍဖြစ်တဲ့အတွက်ပြင်သစ်ကုမ္ပဏီတွေရင်းနှီးမြှုပ်နှံမှုစိတ်ဝင်စားဆုံးကဏ္ဍဖြစ်တယ်လို့သတင်းစာရှင်းလင်းပွဲတွင် UB France ရုံးတာဝန်ရှိသူတူကပြောသွားပါတယ်ခင်ဗျာ